Welcome to the Voice of America in Burmese.
Mingla mane khin phit cha ba si shin. VOA American tan ga ne 2021 August la 20 taw chan ni mane phe season rwe go American Piran Su Washington DC myo raw ga ni 9 meter 2040 ne 51 ne VOA Facebook sa myan na ga ba dai yai thau lin pe ni ba bi.ကျမခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီမနက်ခင်းအတွက်ထူးခြားတဲ့သတင်းတွေထဲမှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုကာကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမ္မတတို့ကတိုက်တွန်းတာဝါရှင်တန် DC လွှတ်တော်နာမှာဖောက်ခွဲပစ္စည်းတွေပါလာတယ်လို့ယူဆရတဲ့ကားစင်းဘော်ကတန်တရာရှိသူကိုရဲကဖမ်းဆီးလိုက်တာအပအဝင်ထိတ်တန့်ရောက်သတင်းတွေကိုကြားရမှာပါဒါအပြင်အမေရိကန်နဲ့နှစ်ကြာဆုံးဆင်နွှဲခဲ့တဲ့အာဖဂန်စစ်ပွဲကနေဘာမွေခြံထားတယ်ဆိုတာကိုတင်ပြပေးဖို့ရှိတယ်လို့ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီ
း Yeah go nine the tenant only don't call the brother as a kid ma now the ding ding dang dang that
ကချင်ကတိုက်ပွဲတွေနဲ့ဒဝဲကလုံခြုံရေးအခြေအနေတွေအပြင်မလေးရှားရောက်မြန်မာတွေကိုဗစ်ကူးစက်ခံရတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ဂျမားရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်တွေကိုနားဆင်ရမှာပါအခုတော့ထိုက်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုရဲမွန်တို့ကပြောပြပါလိမ့်မယ်
အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေအားလုံးဘေးကင်းလုံခြုံတဲ့အထိအမေရိကန်တွေဆက်ရှိနေဦးမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကတိပေးပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲချင်းတွေခြုံနေရရင်လည်းအမေရိကန်တပ်တွေရုတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်လို့သမ္မတကသူ့ဆုံးဖြတ်ချက်အတိုင်းအခိုင်အမာရပ်တည်ထားတာပါတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲချင်းတွေဟာကြိုတင်မျှော်မှန်းထားလို့မရနိုင်တဲ့အကြောင်းလဲအမေရိကန်ရုတ်သံ ABC နဲ့မင်းမြန်းကမှသမ္မတကကာကွယ်ပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာမဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေဩဂုတ်လကနောက်ဆုံးထားထွက်ခွာနိုင်မှုရည်မှန်းထားပြီးအခုကကဝင်းမြို့တော်ကနိုင်ငံတကာလေဆိပ်ကိုလည်းအမေရိကန်စစ်တပ်ကထိန်းချုပ်ထားကြောင်းသမ္မတကပြောခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတော့ဒီရက်ပိုင်းအတွင်းမှာပဲအာဖဂန်နစ္စတန်နိုင်ငံကနေထောင်နဲ့ချီတဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေထွက်ခွာနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
် Since August 14th we've airlifted 7,000 total evacuees
ဩဂုတ်လ14ရက်နေ့ကစလူပေါင်း 9,000 ကိုဒီကြောင်ကနေကယ်ထုတ်နိုင်ခဲ့ပါတယ်။လက်တလုံးမှာလည်းအမေရိကန်ကောင်စစ်ဌာနကစစ်ဆေးထားပြီးလေဆိပ်မှာစောင့်ဆိုင်းနေသူ6,000ကျော်ကလည်းမကြာခင်လေယာဉ်မှတက်တော့မှာပါလို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကကြာစာပြင်းနေဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဩဂုတ်လကငါးဆကယ်ထုတ်နိုင်သူ12,000ရှိပြီလို့လည်းပေတဂွန်စစ်ဌာနချုပ်ကအတည်ပြုထားပါတယ်။ဒါမှမဟုတ်တာလီဘန်ရဲ့စစ်ဆေးကိတ်တွေကြောင့်အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေလေဆိပ်ကိုရောက်သွားဖို့အခက်အခဲတွေ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အမေရိကန်ကတော့စစ်ဆေးကိတ်တွေကိုဖယ်ရှားပေးဖို့တာလီဘန်တပ်မှုတွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပေတဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာသာပြင်းနေသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေကကဘူးမျိုးတော်လုံခြုံရေးအတွက်ပြည်ပကအစ္စလာမ်အစွန်းရအုပ်စုတွေနဲ့ဆက်နွယ်မှုရှိပြီးအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့လည်းကာလာကြာရှည်လက်တွဲနေတဲ့ဟက်ခါနီခွန်ရက်ကိုတာဝန်ပေးလိုက်ပါတယ်။ဟက်ခါနီစစ်သွေးကြွတွေကိုမျိုးတော်လုံခြုံရေးအတွက်တာဝန်ပေးလိုက်တဲ့အပေါ်အနောက်နိုင်ငံတွေကထောက်လိုင်းအတိုင်းဝန်ကြံစိုးရိမ်နေပြီးအာဖဂန်နစ္စတန်နိုင်ငံကို1996ခုနှစ်ကနေ2000ခုနှစ်အထိအုပ်ချုပ်ခဲ့တဲ့တာလီဘန်ရဲ့အနေနဲ့အလေအလတ်လမ်းစဉ်လိုက်ဖို့ကတိပြုထားပေမဲ့အရင်လိုပဲပြန်ကျင့်သုံးမှာကိုလည်းစိုးရိမ်နေကြပါဗျ။ပြီးခဲ့တဲ့နှစ်ထဲကာတာနိုင်ငံမှာတာလီဘန်တွေနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့တဲ့နှုန်းကပြည်ပကအစွန်းရောက်တွေကိုခုံလုံခွင့်ပေးမှာမဟုတ်ကြောင်းကတိပေးထားတာကိုချိုးဖောက်ပြီးအယ်ခိုင်ဒါအဖွဲ့ကိုလည်းအာဖဂန်နစ္စတန်မှာပြန်လက်ခံမှာစိုးရိမ်နေကြတာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာယဉ်ကျေးမှုအမွေအနှစ်တွေကိုကာဝယ်ဆက်ရှောက်ဖို့ကုလသမဂ္ဂယဉ်ကျေးမှုထင်ထင်ရေးဌာန UNESCO ကတိုက်တွန်းလိုက်ပြီးအမွေအနှစ်တွေပြည့်စည်ဆွေးနွေးမှုကြောင့်နောက်ဆက်တွဲငြိမ်းချမ်းရေးကိုပါထိခိုက်နိုင်ကြောင်းလည်းသတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာတိုင်းပြည်ရဲ့သမိုင်းနဲ့ကျန်းမာရေးလက္ခဏာကိုထင်ရှားနေတဲ့အမွေအနှစ်မျိုးစုံနဲ့ကျော်ဝါတဲ့တိုင်းပြည်တစ်ခုဖြစ်တယ်လို့လူသမိုင်းအတွက်လည်းအရေးကြီးတာကြောင့်ထင်ထင်ဆက်ရှောက်ဖို့လိုအပ်တဲ့အကြောင်းကြာသပတေးနေ့က UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။မကြာသေးခင်ကပဲတာလီဘန်တွေတိုင်းပြည်အာဏာထိန်းချုပ်လိုက်ပြီးနောက်ကဘူးမျိုးတော်ကအမျိုးသားပြတ်လိုက်တဲ့ UNESCO ကကမ္ဘာအမွေအနှစ်နယ်မြေဖြစ်တတ်မှတ်ထားတဲ့ဒေသတွေကသမိုင်းဝင်ရင်ချင်းမှုတွေပျက်စီးဆုံးရှုံးမှာကိုကျွမ်းကျင်သူတွေစိုးရိမ်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20လုံးကလည်းတာလီဘန်တွေကဗမာရန်ဒေသမှာရှိတဲ့တောင်နယ်မှာထွန်းထူထားတဲ့အီယာမဗုဒ္ဓရုပ်ပွားတော်ကြီးတွေကိုဖျက်ဆီးခဲ့ဥပါတယ်။ တမင်တသက်ဖြစ်စည်းခဲ့တဲ့ဒီလုပ်ရဟာယဉ်ကျေးမှုသမိုင်းမွေနှစ်တွေကိုဖြစ်စည်းရရယုံသာမကဒေသခံလူမှုအသံဝိုင်းကိုထိခိုက်စေတဲ့လက်နက်တစ်ခုဖြစ်တဲ့အကြောင်းလဲ UNESCO ကပြောခဲ့ပူပါရယ်။အရာမဗုဒ္ဓရုပ်ပွားတော်ကြီးတွေကိုတာလီဘန်တွေဖောက်ခွဲဖြစ်စည်းခဲ့တဲ့ပုံတွေကိုတော့ကမ္ဘာတစ်လုံးပြတ်သားခဲ့ရမှာယဉ်ကျေးမှုမွေနှစ်တွေကိုဆောင်ရှောက်ဖို့အရေးကြီးတာကိုသတိပြုမိလာခဲ့ကြတာပါ။2012ခုနှစ်မှာတော့ယဉ်ကျေးမှုမွေနှစ်တွေကိုဖြစ်စည်းတာဆရာဆွေးမှုဖြစ်နေလဲနိုင်ငံတကာတာဝန်ကသတ်မှတ်ခဲ့ကြပါတယ်
။ American ပြည်ထောင်စု Washington DC မြို့တော်ကကာတဇင်းပေါ်မှာဖောက်ခွဲရေးပစ္စည်းတွေပါလာတယ်လို့ဆိုတဲ့အမျိုးသားတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကအသက်49နှစ်အရွယ် Flightway Roseberry ဆိုသူဖြစ်ကြောင်းလဲရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါ။ Washington DC မြို့တော်ကလွှတ်တော်အစအဦးအနီးကွန်ဂရက်လွှတ်တော်စာကြည့်တဲ့ရှေ့ကလူသွားလမ်းပေါ်ကာတဇင်းရက်ထားတဲ့အကြောင်းတရင်ရတဲ့အတွက်ရဲတပ်ဖွဲ့ကတွားရောက်စစ်ဆေးရမှာကားမောင်းသူကသူ့ကားပေါ်မှာဘုံးပါလာကြောင်းရဲဘူပြောခဲ့ပြီးသူ့လက်ထဲမှာလည်းဖောက်ခွဲရေးစနစ်တန်ကိုကင်ထားပုံတွေ့ခဲ့ရကြောင်းရဲချုပ်တွန်မန်ကာကတရင်တော့တွေကိုပြောပါတယ်အခင်းဖြစ်တဲ့အနီးပတ်ဝန်းကျင်မှာရှိတဲ့စာကြည့်တိုင်းနဲ့လွှတ်တော်အစအဦးတွေကလူတွေကိုဘေးလွတ်ရာရွှေ့ပေးခဲ့ရပြီးမတင်ငါသူကားသမားနဲ့ရဲတပ်ဖွဲ့ဝင်တွေဆက်လက်ဆက်သွယ်ပြောဆိုခဲ့တယ်လို့လည်းပြောပါတယ်ကားထဲမှာဖောက်ခွဲပစ္စည်းတွေတကယ်ပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရဲတပ်ဖွဲ့ဝင်တွေကိုကားသမားကစာရေးပြဆက်သွယ်ပြောဆိုခဲ့တယ်လို့ရဲတွေကလည်း white board တစ်ခုနဲ့စာပြန်ရေးပြီးဆက်သွယ်ခဲ့ရလို့လည်းအမည်မဖော်လို့တာဝန်ရှိသူတွေကိုကိုးကားပြီးတရင်တွေမှာဖော်ပြထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမျိုးသမီးနဲ့ကလေးတွေအများစုပါဝင်ရေချောင်းကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်ဟာအဆိုးဆုံးနှစ်တစ်နှစ်ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပီပင်လယ်တွေကိုဖြတ်သန်းပြီးရေချောင်းခီးသွားသူတွေအတွက်2020ပြည့်နှစ်ဟာအသေးအပြောက်အများဆုံးဖြစ်မှတ်တမ်းဝင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ကြာစာပြင်းတွေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ပြည်ထောင်နေတဲ့ကိုဗစ်ကရောဂါကြောင့်သွာလာလို့ရှာမှုတွေကန့်သက်ရာကအရှိတောင်အရှဒေသနိုင်ငံတွေကိုဝင်ခွင့်မရပဲပင်လယ်ပြင်မှာအခက်ကြုံရတဲ့ဒုက္ခသည်အရေးတွေဟာ2015ခုနှစ်တုန်းကလေဆီးပြေဒုက္ခသည်အရေးကြုံခဲ့ရပြီးတဲ့နောက်ပိုင်းအဆိုးဆုံးဖြစ်ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။အနေများတဲ့ပင်လယ်ရေချောင်းခီးကိုဖြတ်တန်းကြသူတွေထဲမှာ3ပုံ2ပုံလောက်ဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့လည်းပြောပါတယ်။2020ပြည့်နှစ်တဲ့ရေချောင်းခီးသွားတဲ့ဒုက္ခသည်တွေအဖြစ်အချက်အလက်စုဆောင်းရရှိထားသူ2413ယောက်ရှိပြီးဒီထဲက218ယောက်ကလည်းပြည်ထောင်စုမှာသေဆုံးဓမ္မမှုပျောက်ဆုံးတာကြောင့်ဒီအရင်2019ခုနှစ်ကတည်းက8ဆလောက်ပုံများတဲ့အကြောင်းလဲအစိုးရကစားမှဖော်ပြထားတာပါ။အနေများတဲ့ရေချောင်းခီးကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာနိုင်ငံသားအခွင့်အရေးပါဝင်အခြေခံရပိုင်ခွင့်တွေဆုံးရှုံးနေတာကအဓိကအကြောင်းရင်းဖြစ်တဲ့အကြောင်းလဲ UNHCR ကပြောပါတယ်။
ဆရာနာတင်ပြီးမတိမငင်အခြေအနေတွေကြုံနေရတဲ့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေစဉ်ရက်ဆက်အရက်သားတိုက်ဆုံမှုတွေရှိနေပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တိုက်ဆုံရတာတွေရှိနေတယ်လို့ဆက်အာနာပိုင်းတွေနဲ့ပတ်သက်တဲ့ဆိုရဲဆွဆွဲချက်နဲ့အသက်ခံရတာတွေလည်းရှိနေတာပါ။ကြတာပရိနေအစောပိုင်းမှာတော့လည်းရန်ကုန်တိုင်းတကုံစိတ်ကမ်းမြို့နယ်မှာစစ်ကောင်စီအတွက်တရင်ပေးအဖြစ်ဆွဆွဲခံရသူလင်မယား2ဦးတနက်နဲ့အပြစ်ခံခဲ့ရပြီးဇနီးဖြစ်သူတိုက်ဆုံသွားတယ်လို့မြို့ကန်တွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကပောင်းကြကြေးရွာမှာလဲအာနာပိုင်းတွေကိုတရင်ပေးတယ်ဆိုရဲဆွဆွဲချက်နဲ့ဘူဒုံနေညာကတနက်နဲ့ပြစ်သက်ခံခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ဘူဒုံနေညာမှာပဲမကွေးတိုင်းရေစကြိုမြို့နယ်ရေလေကျွန်းမင်းရွာမှာလဲစစ်တပ်ထောက်ခံသူတွေလို့ဆွဆွဲခံရသူ2ဦးပြစ်သက်ခံခဲ့ရတာပါမြင်းကြံမြို့ကြောက်ကန်ရွာမှာတော့အသက်30အရွယ်မြို့သား2ဦးဘူဒုံနေကစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်ချက်နဲ့တိုက်ဆုံခဲ့ကြောင်းမိသားစုနဲ့နှီးဆက်သူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကတော့ဖေဖော်ဝါရီလ3ရက်နေ့စစ်အာဏာသိမ်းမှုနောက်ပိုင်းအာဏာပိုင်တွေလက်ချက်နဲ့တိုက်ဆုံသူစုစုပေါင်းတထောင်ကျော်သွားပြီလို့လည်းဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါဗျ။ဒီလိုထိခိုက်သေးကြတဲ့အထိအာဏာပိုင်တွေနှိမ်နင်းနေတဲ့ကြားမှာပဲစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းရှိနေသေးပါ။အာဏာပိုင်တွေလုံခြုံရေးတင်းကျပ်ထားပြီးဖမ်းဆီးနှိမ်နင်းမှုတွေရှိနေတဲ့ကြားမှာပဲကြတဲ့ပရိနေကမန္တလေးမြို့မှာအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားခဲ့ကြတာပါအာဏာပိုင်တွေရဲ့ကြမ်းကြမ်းတမ်းတမ်းနှိမ်နှင်းမှုတွေဖမ်းဆီးမှုတွေရှိနေပေမဲ့လည်းမန္တလေးရန်ကုန်မြို့ကြီးတွေအပြင်ကချင်ပြည်နယ်စကိုင်းတိုင်းအပါအဝင်နယ်မြို့တွေမှာလည်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့ပါတယ်
ကိုဗစ်ကရောဂါနဲ့နိုင်ငံရေးအခြေအနေတွေကြုံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကတိုက်တွန်းလိုက်ပါတယ်။မြန်မာနဲ့ကမ္ဘာဝန်းကလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေသူတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အကြောင်းနဲ့အထင်ကြီးလေးစားတဲ့အကြောင်းလဲကြာသာပတ်နေ့မှာကြေညာတဲ့ကမ္ဘာလူသားချင်းစာနာထောက်ထားရေးအထိမ့်မှန်နေဖြစ်အမေရိကန်တရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူသက်တွေကိုကာကွယ်ဆက်လျှောက်ပေးနေပြီးအများဆုံးထိခိုက်ခံစားရလွယ်တဲ့သူတွေထိခိုက်ခံစားမှုတွေရောပါသက်သာအောင်ဆောင်ရွက်ပေးကြသူတွေအနေနဲ့သူတို့ရဲ့ကြီးမြတ်တဲ့အလို့ကိုလုံခြုံပေးကင်းစွာနဲ့ဆက်လက်လှုပ်ဆောင်နိုင်ဖို့လိုအပ်ကြောင်းလည်းပြောဆိုထားပါတယ်။ EU ကလည်းကိုဗစ်ကပ်ဘေးအပြင်ဖေဖော်ဝါရီလ1ရက်ဆင့်အနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြားမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေပုံမှန်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆင့်အနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေနဲ့အကူအညီပေးရေးဝန်ထမ်းတွေပါပါဝင်ခဲ့တာကြောင့်ဖန်ဆီးရယူခံရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာပါ EU ရဲ့ထုတ်ပြန်ချက်မှာတော့စာနာမှုအကူအညီပေးဖို့ဆွမ်းဆွမ်းတမန်ကြိုးပမ်းနေကြတဲ့တန်ဖိုးရှိသူတွေကိုပြင့်မှတ်မထားဖို့လည်းသတိပေးထားပါတယ
်။တောက်ချန်နေမနက်ခင်းထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကိုအောင်လင်းဦးနဲ့ကိုရဲမွန်တို့ပြောပြခဲ့ကြတာပါ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာပါရုပ်သံဖြစ်နဲ့ကြည့်ရှုနိုင်အောင်စီစဉ်ခဲ့တာပါအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးကြားရမှာကအာဖဂန်စစ်ပွဲအကြောင်းဖြစ်ပါတယ်အမေရိကန်ဥဆောင်တဲ့အာဖဂန်စစ်ပွဲကို2000တခုနှစ်စက်တင်ဘာ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်အတိုက်ခိုက်ခံပြီးမှစတင်ပါတယ်အယ်ဂိုင်ဒါအကြမ်းဖက်ဖွဲ့ကိုခုံလုံခွင့်ပေးထားတဲ့တာလီဘန်တွေကိုမောင်းထုတ်ဖို့အတွက်မဟာမိတ်အာဖဂန်ဖွဲ့တွေကိုအမေရိကန်တပ်တွေကစပြီးကူညီခဲ့တာပါအနည်း20ကြာချိန်မှာတာလီဘန်တွေကဂဘူးမြို့တော်မှာအာဏာပြန်ပြီးရတာနဲ့အာဖဂန်စစ်ပွဲလည်းအဆုံးသတ်သွားပါတယ်အမေရိကန်ရဲ့အကြမ်းဆုံးစစ်ပွဲကနေခြံခဲ့တဲ့သမိုင်းဝင်နဲ့ပတ်သက်ပြီး VOA တန်တမန်ကြီးကသတင်းတောက်ဆင်လီစင်းသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ
်2000တခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာအယ်ဂိုင်ဒါအကြမ်းဖက်သမားတွေကအမေရိကန်လေရင်လေးစင်းကိုအပိုင်စီးခဲ့ပါတယ်။အဲ့ဒီအထက်ကနစီးကနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမြှောက်တိုက်ညင်အောင်ဝင်တိုက်ခဲ့ပါတယ်။နောက်တစ်စီးကပန်တဂွန်စစ်ဌာနချုပ်တစ်စင်းကတော့ပန်ဆယ်ဗေးနီးယားပြည်နယ်တွေကလက်ခွင်းထဲကိုပြတ်ကျခဲ့တာပါ။တိုက်ခိုက်မှုကြောင့်စုစုပေါင်းလူ2998ယောက်သေဆုံးခဲ့ပါတယ်။သမ္မတဟောင်းဂျော့ချ်ဒဗလျူဘုရှ်လက်ထက်ကပါ
ခင်ဗျားတို့ပြောနေတာတွေကျွန်တော်ကြားပါတယ်။ကမ္ဘာလုံးကလည်းကြားပါတယ်။ဒီအဆောက်အဦကိုဖြိုချခဲ့တဲ့သူတွေလည်းကျွန်တော်တို့ပြောတာကိုမကြားခင်ကြားရတော့မှာပါ။အ
ာဖဂန်နစ္စတန်ကအယ်ခိုင်ဒါအဖွဲ့တင်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်ဖို့တပ်တော်ဘုတ်ကမိန်ပေးခဲ့ပါတယ်။ဒီကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ပြီးတာလီဘန်အဖွဲ့တွေကိုသတင်းပတ်နှင်းငယ်တွင်မှာပဲတိုက်ကြီးကနေတိုက်ထုတ်နိုင်ခဲ့ပါတယ်။အရင်တော့မုတ်စိရဲရင်တောင်မှတာလီဘန်ရဲ့ခွင့်ပြုချက်ယူရတဲ့ကဘူးမြုပ်ကန်တွေလွတ်လပ်ခြင်းရဲ့အရသာကိုခံစားခဲ့ရပြီးပျော်ရွှင်ခဲ့ကြပါတယ်။အာဖဂန်စစ်ပွဲဥတီချက်ရီမန်းချက်တွေကိုတိုးချက်ပြီးအီရတ်ကိုလည်းသမ္မတဂျော့ချ်ဒဗလျူဘုတ်ကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အာဖဂန်ကိုအမေရိကန်ပုံစံဒီမိုကရေစီစနစ်တည်ထောင်ဖို့ကြိုးပမ်းခဲ့တာပါ။အာဖဂန်ပြန်လည်တည်ထောင်ရေးအတွက်အမေရိကန်ကူညီပေးရေးအဖွဲ့တွေကပံ့ပိုးခဲ့ပါတယ်။အရင်ကအိမ်ပြင်ထွက်ခွင့်မရတဲ့ကြောက်တက်ခွင့်မရတဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့စွန့်ရီလုပ်ပိုင်ခွင့်တွေပိုရဖို့ကူညီအားပေးခဲ့ပါတယ်။ဒါပေမဲ့လည်းတာလီဘန်တွေကချက်ချင်းပဲလူပြန်စုပြီးနှစ်ပေါင်းများစွာကြာခဲ့တဲ့လက်နက်ကင်ဒေါ်လာရေးကိုပြန်စားခဲ့ပါတယ်။အာဖဂန်ပြည်သူတွေကိုတပ်ဖြတ်တဲ့အသေးခံဘုံခွဲတိုက်ခိုက်ဓာတ်တွေလုပ်ခဲ့ပါတယ်။တချို့ကျွမ်းကျင်သူတွေကတော့အာဖဂန်စစ်ပွဲအစဥတီချက်မပြတ်သားတာကအနည်း20ကြာအမေရိကန်စစ်ပွဲပါဝင်မှုမှာမူလအဖြစ်ဖြစ်ခဲ့တယ်လို့ပြောဆိုပါတယ်
။ President Bush at the time
သမ္မတဘုတ်ကအဲ့ဒီအချိန်ကအာဖဂန်နစ္စတန်ကိုသူတွေးခဲ့တဲ့အချိန်ကထက်ပိုကောင်းအောင်ထားသွားဖို့မဖြစ်မနေလုပ်ခဲ့ပါတယ်။အရင်ကထက်အာဖဂန်နစ္စတန်ကိုပိုကောင်းအောင်ဆောင်ရွက်ချင်စိတ်သူ့မှာရှိခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဒေါ်နယ်ရန်စဖဲကတော့အာဖဂန်ကနေအမေရိကန်တပ်တွေအ мян ဆုံးဖြစ်နိုင်သမျှအစောဆုံးပြန်ထွက်ချင်ခဲ့တာပါ။အမေရိကန်တပ်တွေအာဖဂန်မှာရှိခဲ့တာနဲ့ပတ်သက်ပြီးမလိုလားအပ်တဲ့တင်းမာမှုတွေအစောပိုင်းကာလတွေကရှိခဲ့ပါတယ်။စစ်ပွဲတွေကပြန်ပြီးဘယ်တော့မှထူထောင်နိုင်မှာမဟုတ်ဘူးလို့ညင်းချက်ထုတ်ခဲ့ကြပါတယ
်။2009ခုနှစ်မှာသမ္မတဟောင်းဘရက်ကိုဘားမားကသူရဲ့ပထမတဒန်အတွင်းအာဖဂန်ကိုတပ်တွေနဲ့တခြားကွန်ထရက်နဲ့ငှားတဲ့အဖွဲ့တွေတိုးပြီးဆီလွတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တပ်တွေရှော့မချခင်အထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်3000ကျော်ရှိခဲ့ပါတယ်။ Now by my daddy who say won't be loud, he shows a get
out. For many of you, this will be your
life. Tomorrow they got Miazu, George Mari, Afghan Udore Kizinga, now so my way to be the Brown Barack Obama Pyogetaba. The Brown Obama Nia second is the Brown Donald Trangaro, Megan Daddy who, a Bimatana in his way they got Janko Melu Pyogetari. Natana Saguni, Fiwailama, two soya for taking Yashidi, Taliban in a Ninja in the water, Nija, you gave out it. Salila doing Megan Tadigo, Afghan Abjan Yudimu, the Mada Donald Trump, what do you give out it? Time let them down Bush, Obama, the Mada Trandu, Afghan Sigu, Jija Kevari. Let's see the Mada Juve Dangaro, Megan Tadui, Sima Bawemu, Sonda Kerava. The Mada Baidanga, Didrimba, Afghanani, Wayondongane, Yudin Tokwani Jaragu, Kugan Josubi, Talibanigo Moto Kera. Al-Qaeda jump at Pue Gonzongu, Pakistan Madudin and Gerariga, Nibom Yaswa targeted, Megan Ejimanjadi, Omian Dora, Lupiosu Wari.
Our mission in Afghanistan was never supposed to have been nation building.
Afghanistan Nepatabi, General Ejimanjaga, Perungama, Tambi Tisa Bibu Suramim Hoge Babu. Along Ninubi, Bohoga Choka in Hara Timuku, Posamul and Hobabu. General Ye and Yuda, a Josiwa, the Yejiraga, American Biranzugo, a Jampa Taikai Dari, Eriniagan in Malonia, Dasibu, Pibare, Dinati, D. Daimawe.
Taimele Afghan would Dali Ventadui, Chedudu, Dre, Chechen, they you like that. Megan and Jadari, Kabuani, Tabjini, Pony Jal, Gibayo, Afghan, Pirina, Afghan, Simicom, Chini, Jabari. Afghan Dukada, ye some opinion, nor a hackness of Migaro.
You have to understand that building a nation,
the cool democracy go disaudek, Ninese Suramu, a chain at Yimiti Musura, General Nalebu Dubare, Taka, Yishi, a Pishame Gisava. American Binosun and Engana Dangwenga, Yishi, Dweck, Rigo, the Triavalime. And Dr. Kuni, when think by dead Chenunga, Afghama, Queen Yibi Jagabari.
ဒါပေမဲ့နှစ်နှစ်ဆဲဆိုတာကပြည်သူတွေအတွက်ပိုကောင်းတဲ့အနာဂတ်တည်ဆောက်ဖို့မလုံလောက်ခဲ့ပါဘူး။ဘန်ဒယ်ဘလစ်တကတူကသုံးသက်သူပမခဆမာလီကတော့ရေရှိမှာအမေရိကန်တွေပေါ်ဘလို့မြင်လာကြမလဲဆိုတာနဲ့ဖြစ်နိုင်ခြေတွေကိုအခုလိုသုံးသက်ပါတယ်။
I think that the past week in the past several days have been incredibly
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကရက်တော်များများကိုပြန်ပြီးကြည့်ရင်ယုံကြည်မှုအဆင့်အကြီးအကျယ်ပြတ်ပြားခဲ့ပါတယ်။ American Poma Yungji Muri, a GJ, Pesito Raba, Dago Pasebute, Chechen Loame, Kisaga, Afghan Duka Deri, Lekan Yema, Bureaucracy Yandiarigo, Shochabu, Lubare.
Afghan Ebadalu, Megan Bidanzu, Yimanjadi, Chechen Bule, Dora Jal, Norje Nagama, American Tedri, Dibaning and Ego Silume Suye, Megan Bidanzu Nine, Sinzazia, Pila Limesubi, Eurasia Puega Dudi Dunamu, Iran Brimaga Josuare.
The legacy of the past 20 years
American Mami de Bo Yungji Sechayamu, Mira Jadwaramu, Chenaimala Suragaro, Tina Modego, Solani Vadirekmia, Chenodita Ua.
Few American than a Yota and Tolumurigu, Nez and Nasalena Ipalon, Panyu Chishunai Mari. လူရုမိတ်ဆွေရုတ်တန်လိုင်းကနေနေ့စဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ်ဗီအိုအေအမေရိကန်တန်နဲ့အာရ်အက်ဖ်လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေန Asia Bin Juru, Channel Diate Damamho, Tinecom 6 Juru, Channel Diana Setonugani, Penyu Jishun and Mari, Juru Penyumu, Deze Chelegu, Viewing Yama Internet Samyanane, Viewing Yama Facebook Samyanaroma, Popjat Hawareshi, Viewing Yama Internet Samyana, Lisaga, Burmese.viewingnews.com, Sipari, Facebook Samyana, Lisaga, Facebook.com/ vua.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA American တိုင်းရဲ့မနက်ခင်းစီစဉ်တွေကိုတင်ဆက်ပေးနေတာပါ။အခုကချင်ပြည်နယ်ရဲ့ဆေးအခြေအနေကိုကြည့်ရအောင်ပါရှင်။ကချင်ပြည်နယ်ဝိုင်းမော်မြို့မှာဗုဒ္ဓဘူးနေညကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ခလာရ58ကနေပြစ်လိုက်တဲ့လက်နက်ကြီးကြီးတချို့ဟာကျေးရွာတွေထဲမှာကျရောက်ပြီးတော့ပောက်ကွဲခဲ့ပါတယ်။ဗုဒ္ဓဘူးနေညပိုင်းကတော့ရွှေကူမြို့နားမှာစစ်ကောင်စီတင်မောတစ်စင်းကိုတိုက်ခိုက်ခဲ့တာရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုရနိုင်ကပြောပြပေးမှာပါ။
ဒီလာသားမိုင်းကနေစဉ်ရက်ဆက်ဆူသလိုပြစ်ခတ်မှုဖြစ်ခဲ့တဲ့ဝိုင်းမော်မြို့ခြေဆိုင်ခလာရ58မှာမနေ့ညပိုင်းကလည်းပြစ်ခတ်မှုထပ်ဖြစ်ခဲ့တဲ့အကြောင်းဝိုင်းမော်မြို့ကန်တဦးက VOA ကိုပြောပါတယ
်။ညကိုနိုင်မထူးတဲ့တနက်ဟိုလေကြောက်ဖောက်တယ်လို့ပြောဆိုဖြစ်ပြီးမှနောက်တော့ဂျင်းဂျင်းဂျင်းဂျင်းနဲ့တနက်ကြီးနဲ့ကောင်းချာတယ်နဲ့ပြစ်တယ်။ဟိုဘက်ကပြစ်တယ်လို့လည်းဟုတ်ကဲ့ပြစ်ပြီးမှပြေးတယ်ဆာဒီနေ့ကတော့တချင်းချင်းနဲ့ပြစ်ခံရတယ်ကွာ
။7နာရီ15မိနစ်လောက်မှာပြစ်ခတ်တန်းလေးကြာပြီး45မိနစ်လောက်ကြာကြောင်းနဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တဲ့အတန်မျိုးမကြာကြောင်းဒေသခံတချို့ကပြောပြီးခလာ58ကပြစ်ခတ်တဲ့လက်နက်ကြီးကြီးတချို့အနည်းရှိခကွန်ရွာအတွင်းကိုကြာရောက်ခဲ့တယ်လို့နောက်ဒေသခံတို့ကလည်းပြောပါတယ
်ခကွန်ရွာဆိုတော့ကြောက်ရွာရှိတယ်ကွာ။ဘုံမေအိမ်ချုံဝန်းတဲ့ဘော်ဘော်ဒီအကြတိလို့လည်းပြောကြတယ်စတာအပေါ်ဒီလို့လည်းပြောကြတယ်အပင်ကြီးမှတော့ဖြစ်တယ်အပင်ကြီးမှလည်းမြကြီးကြည့်ပြီးတော့အဲ့ဒီလက်မကြီးရဲ့ဘုံဖောက်လေးတင်ပြီးတော့ဒီမိဘုံကြောင့်ဖြစ်ရပေါ့ဒါမှတော့ဒီကြောင့်မိသားစုအဲ့ဒီမိဘုံကြောင့်မှတော့ဝင်အိတ်ကြတယ်ဘာကောင်းမှမလုပ်ဘူးမဖြစ်ကြောင်းဒါမှသူ့မိုးရေပတ်ပြီးတော့ဘုံဖောက်ဘုံနိုင်တော့အများကြီးပေါ်လေပုံစံတော့ရှိတယ်ပေါ့ပြီးတော့ဒီမပွဲတဲ့အလုံးတစ်လုံးလောက်ပုံမှန်ကြတယ်လုံးမလုံးပေါ့အခုကျွန်တော်တို့ပြင်ပြီးတော့
မဒိန်ရွာနဲ့ဝိုင်းမော်မြို့ရက်ကွက်၃ဘက်လည်းကြားရောက်ကြောင်းကြားသိရပေမဲ့အတီးပြုတ်ချက်တော့မရပါဘူးဝိုင်းမော်ခြေဆိုင်ခလာ58အနီးမှာဒီလိုမကြာခဏပြစ်ခတ်တာလက်နက်ကြီးကြီးတွေရွာတွင်းကြားရောက်ပောက်ကွဲပြီးတော့ဒေသခံတွေထိခိုက်သေးကြတာတွေကြောင့်အနီးနားကျေးရွာကဒေသခံတို့ဟာဝိုင်းမော်မြို့ပေါ်ကိုပြောင်းရွှေ့နေထိုင်ကြပါတယ်။ဗိုလ်သူနှင့်ညနေခင်းပိုင်းကတော့ AR မြောင်းတိုင်းစံတက်လာတဲ့စစ်ကောင်စီတပ်ကတင်းမော့ကိုရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းရွှေကူမြို့ကန်တို့က VOA ကိုပြောပါတယ်။
မနေ့ကညနေပိုင်း၃နာရီလေးနဲ့တော့တမောနဲ့ကလေးရတွေနဲ့ဖြစ်တာဒါပေမဲ့တမောတော့မရှိပါကြောင်းဒီရေတိုးနေတော့ညကကျဲနေရောအဝေးရန်ပြင်းနေကြထွက်ပိုက်လုံးနဲ့ချတမောလည်းပြန်ဖြစ်တယ်တမောအဘိဓိလည်းပြန်ဖြစ်ဘာနိုင်ဝလာမရှိကြတော့ဘယ်မှမမ်းသိ
KIA နဲ့ PDF ဦးအောင်တက်ဖွဲ့တွေဟာရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးကနေမကြာခဏပြစ်ခတ်တိုက်ခိုက်လေးရှိပြီးတော့ပြီးခဲ့တဲ့လပိုင်းကကြောက်ကြီးရဲစခန်းကိုKAI ကဝင်ရောက်စီးနှင်တာတွေရှိခဲ့မှုပါတယ်ဗိုလ်သူနေကဝိုင်းမော်နဲ့ရွှေကူပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ KAI ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကချင်ပြည်နယ်ကစစ်ရေးအခြေအနေကိုကိုရန်နိုင်ပြောပြပေးခဲ့တာပါအခုတော့တဝယ်ဘက်ကလုံခြုံရေးအခြေအနေကိုကြည့်အောင်ပါရှင်တနင်္လာနေ့တိုင်းတဝယ်မြို့မှာအရင်ရက်တွေကတည်းလုံခြုံရေးကပိုးပြီးတင်းကျပ်ပြီးစစ်ဆေးတာတွေလည်းပိုးပြီးလုံနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်မြို့ခြေဆိုင်တန်ရင်ကနေတပ်ဖွဲ့ဝင်တွေထွက်ပြေးသွားတယ်ဆိုတော့သတင်းထွက်လာပြီးတဲ့နောက်မှာအခုလိုလုံခြုံရေးတွေကိုပိုးပြီးတင်းကျပ်ထားတာကိုတွေ့ရတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်အလိမ်မာကပြောပြပေးမှာပ
ါတဝယ်မြို့အခြေဆိုင်ခလာရ25တန်ရင်ကတပ်သားတချို့လက်နက်တွေနဲ့အတူထွက်ပြေးသွားတယ်ဆိုတဲ့သတင်းလူမှုဆက်သွယ်ရေးမီဒီယာပေါ်မှာကြဲကြဲပြန့်ပြန့်ထွက်လာပြီးတဲ့နောက်တဝယ်မြို့မှာအရင်ရက်တွေကထက်လုံခြုံရေးပိုတင်းကျပ်နေတယ်လို့မြို့ကတူက VOE ကိုပြောပါတယ
်ကျွန်တော်တို့ဒီမှာဟိုဟာတက်မ25က25ရောက်လက်နက်ပြည်စုံနဲ့ထပ်ပြေးသွားတယ်လို့ကြားရတယ်ကြာအဲ့ဒါမှန်ပါလေကြာဟုတ်ကျွန်တော်တို့ဟိုဟာအခုသတင်းတွေမှာလည်းဆိုတော့ကျွန်တော်တက်လာရှိကြကြာသိချလို့ဒါတော့မသိဘူးလားပြီးရင်ကျွန်တော်တို့ကမြောက်ကတက်တာရဲ့ဟိုကျွန်တော်တို့ပုတ်တဲ့တက်တာရဲ့အရှိတက်ဟိုဟာဝင်ပုတ်တွေသူတို့ကပိတ်ထုတ်ပြီးတော့အခုရှာနေတယ်ကြာသူတို့မျိုးတွေအများကြီးတင်းကျပြီးတော့သူတို့လုံနေကြရှိရကြ။တခြားနယ်တွေကိုဆင်းပြီးတော့လိုက်မှွေတာတို့ရှုပ်တာတို့မရှိသေးဘူးကအခုလောလောဆယ်ခါလေ
း။ဒဝယ်မျိုးကိုအများရန်ဖျက်ဆီးသွားလာနေတဲ့လောင်းလုံဒေတာကန်တူကလည်းအရင်ရက်တွေကထက်ဒီနေ့မှပိုတင်းကျပ်တယ်လို့ပြောပါရယ်
။အရင်နေ့တွေကပိုပြီးဒီနေ့ကတော့ပိုဆက်များတယ်။ဒီဟာအကလီဆိုတဲ့နောက်ဟာလူပါရှိမှရတယ်။သွားလို့ရတယ်။သူတို့ခမောက်မပိုင်လည်းမရဘူး။မှတ်ပုတ်တင်ပြလို့လည်းမရဘူး။အဲ့ဒါလေအကုန်ရှိမှရအဲ့ဒါရှိမှရတယ်ဆက်ဆံတာရှိမှရစားတွေကဒီတိုင်းပဲလေစားတိုင်းပါတယောက်တည်းမရဘူးနောက်လိုက်တယ်လေအကုန်လုံးရှိမှရကိုယ်နဲ့ပို့ထိုးတာလည်းညနေကျရင်ပို့ထိုးတာပေါ့အဲ့ဒါမျိုးပြီးတော့အရင်ကတော့မှသူတို့ဆက်တာအရင်ကတော့ဒုက္ခလက်နဲ့တွေဆက်တယ်အခုဒုက္ခလက်နဲ့မဟုတ်ဘူးအကုန်လုံးပြရတယ် သက်ဆံကြတယ်ပါလေအဆုံးဖက်တာမျိုး
တဝဲမျိုးကတပ်ဖွဲ့ဝင်တွေထွက်ပြေးသွားတဲ့ဆိုတဲ့တဲ့နဲ့တရက်မျိုးကာကွယ်ရေးပစ္စည်းစက်ရုံကတပ်ဖွဲ့ဝင်တွေထွက်ပြေးသွားတဲ့ဆိုတဲ့တဲ့တွေဟာတဲ့မတွေဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရှင်
။မလိန်မှာပြောပြပေးသွားတာပါ။အခုတော့မလေးရှားရကမြန်မာတွေရဲ့အခြေအနေကိုကြည့်အောင်ပါ။မလေးရှားနိုင်ငံမှာကိုဗစ်ကာကွယ်ဆေးပထမတလုံးထိုးပြီးတဲ့နိုင်ငံခြားသားရွှေ့ပြောင်းအလို့သမားတွေထဲမှာတည်ဆုံးသူတွေရှိနေတယ်လို့အဲ့ဒီကမှမြန်မာနိုင်ငံသားတွေလည်းပါပါတယ်တည်ဆုံးရတဲ့အကြောင်းရင်းအတိအကျမသိရပဲတည်ဆုံးသူတွေမှာယောဂအခန်းရှိသူတွေကိုဗစ်ယောဂခံစားပြီးတော့တိတ်မကြခင်မှာပဲကာကွယ်ဆေးသွားပြီးတော့ထိုးသူတွေပါတယ်လို့မြန်မာရွှေ့ပြောင်းအလို့သမားတွေအကူအညီပေးနေတဲ့သူတွေက VOA ကိုပြောပါတယ် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်နိုင်ပါပြီ
ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့နိုင်ငံခြားသားရွှေ့ပြောင်းအလို့သမားတွေနဲ့ပတ်သက်ပြီးကွန်ဗင်းရှင်စင်တာတွေကိုနေရာနှံ့ထားပြီးဒီလကန်းကစားပြီးကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်။ပထမကာကွယ်ဆေးထိုးပြီးမှလူတချို့ဟာအကြောင်းရင်းမသိပဲလူ30တဲ့မနဲ့တိတ်ဆုံးမှုတွေရှိလာကြောင်းမလေးရှားမှာအလုပ်သမားတွေကိုအကူအညီပေးနေတဲ့ဥတီယာမမောင်ကပြောပါတယ်
။ဟုတ်ကဲ့။ပထမဆေးထိုးပြီးတဲ့အချိန်မှာတချို့ကကျန်းမာရေးအထံကြောင့်သုံးနာတွေတွေ့ရတယ်ပေါ့နော်။ဟိုစီးချိုသမားတွေတချို့တွေ့ရတယ်။တချို့ကြတော့လေတခြားယောဂါပေါ့အခန့်ရှိလို့သုံးနာရှိတယ်။တချို့ကြတော့လေအရက်တောက်ပြီးတော့သုံးနာတွေတွေ့နေရတဲ့ခါကြတော့လေဒီရက်ထဲမှာအယောက်30ဝန်းကျင်လောက်ရှိနေတယ်ခင်ဗျသူကိုဗစ်ဖြစ်ထားတယ်ပေါ့နော်ကိုဗစ်ဖြစ်ထားပြီးပြီဆိုရင်သူနောက်ထပ်သွားဆစ်လိုက်လို့ negative ဖြစ်ပြီဆိုလို့ချင်းအဲသူကထိုးလို့ရတယ်ဆိုပြီးသွားထိုးတာမျိုးတွေရှိတယ်ပေါ့နော်နောက်ကျွန်တော်သိရသလောက်ကတချို့ကြတော့လေဘာသာစကားအားနည်းတာလည်းပေါ့ပေါ့မှာပေါ့နော်ဟိုကတော့ဟိုမိကုန်းနေမိတာပေါ့ဟိုမှာကိုဗစ်ဖြစ်ဘူးလားကိုဗစ်ဖြစ်ဘူးတဲ့အချိန်မှာအဲ့ဒီနေရာဒေတာကိုသွားဘူးလားစသဖြင့်ပေါ့သူတို့မိကုန်းနေမိတယ်အဲ့မိတဲ့အခါမှာသူ့ဘက်ကဟိုရေရာသူမထင်နိုင်လို့လည်းပါခြင်းပါမပေါ့နော်ကျွန်တော်တို့တရားတော်ကတော့ကိုဗစ်ဖြစ်ပြီးရက်30ပြေးမှဖိုးခွင့်ရှိတယ်လို့ဒါမျိုးကြီးလည်းကျွန်တော်တို့သိထားတယ်ဆိုတော့လေတို့တွေကကိုဗစ်ဖြစ်ပြီးဆစ်လိုက်လို့ negative ဖြစ်ပြီးဆိုတော့လေသူကလည်းရချင်းရထားပြီဆိုလို့ချင်းတခါလေးသွားထိုးလိုက်တာမျိုးလည်းရှိတာပေါ့နော်မြန်မာအများကြီးလည်းပါတယ်ခင်ဗျာ30ဝန်းကျင်လာပေါ့အဲ့တော့ဟိုကျွန်တော်တို့ကတော့ခမဲကြီး30ဝန်းကျင်ခန့်လို့ပဲပြောတာပေါ့နော်
ကိုဗစ်ကာကွယ်ဆေးထိုးပေးနေရမှာဒီလကန်းကစပြီး22ရက်နေ့နောက်ဆုံးထားပြီးကွန်ဗင်းရှင်းစင်တာတွေမှာကာကွယ်ဆေးတွေထိုးနှံဖို့အကြောင်းကြားထားတယ်လို့လည်းဥတီယာမမောင်ကပြောပါတယ်
။သွားထိုးလို့ရနေတယ်ပေါ့နော်ရက်ချင်းမရတဲ့လူတွေ။တော့အဲ့ဒါကတော့ဒီ22ရက်နေ့ကြီးသူတို့ဖွင့်ပေးထားတယ်။22ရက်နေ့ကျော်ပြီးတော့သူတို့ထပ်ဖွင့်ပေးမှမဖွင့်ပေးမှဆိုတော့ဈေးမထိုးရသေးတဲ့လူကြီးပေါ်မှာမူတည်ပြီးတော့သွားထိုးနိုင်တယ်ဆိုတဲ့ဟာလေးတော့သူတို့တရားဝင်ကြေညာချက်လေးတွေထုတ်ထားတယ်။ဒီကလေး9ရက်နေ့ကနေတော့22ရက်နေ့ဒီလာထိုးလို့ရပါတယ်ဆိုပြီးတော့
မြို့တော်ကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာတော့ convention center ကြီးတုံးမှုဖွင့်ထားတယ်လို့ကကြမ်းဖက်မှာတခုရှားလန်းစီပန်ဆတဲ့နေရာကိုဖို့မှာလူအမြောက်များကာကွယ်ဆေးထိုးနိုင်ဖို့အတွက် convention center ကြီးဖွင့်လှစ်ထားပါတယ်မြန်မာတွေလည်းအတော်များများကာကွယ်ဆေးတွေသွားထိုးနေကြတာပါမလေးရှားနိုင်ငံမှာ covid အတည်ပြုလူနာသက်တမ်း4သိန်း6,000ကျော်ရှိပြီးအောက်တိုဘာ18ရက်နေ့တနေ့တည်းမှာပဲကူးစက်သူက12,000ကျော်ရှိနေပြီးသေဆုံးသူကလည်း200ကျော်ရှိနေပါတယ်စုစုပေါင်းသေဆုံးသူကတော့13,300ကျော်အထိမြင့်တက်လာနေကြောင်းမလေးရှားနိုင်ငံကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamese channel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြံနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24/40/51နဲ့တို့အပြင်လှမ်းလမ်းမီတာ190ကပါထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ွယ်ထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်အပြင်ကျမရေးကဏ္ဍအတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှိရင်ကျွန်တော်တို့ covid ဖြစ်ပြီးတော့ဆက်နှစ်ပတ်ပေါ့နော်3လအကြာမှာဒီ covid symptom တွေဆက်ပြီးပြနေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်စပြီးတွေ့လာတာပြီးခဲ့နှစ်6
မြန်မာနိုင်ငံမှာရင်ဆိုင်နေတဲ့ COVID တက်တဲ့လှိုင်းမှာသတိထားရမှာတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုကြားကြရမှာပါ COVID ကာယောဂါလှိုင်းနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းဖို့ကတိတ်ကိုအရေးကြီးတယ်လို့ဒီအကြောင်းကိုဥအောင်ခင်နဲ့ကိုညံဝင်းအောင်ကတင်ပြပေးမှာပါနားဆင်နိုင်ပါပြီ
ကိုဗစ်ရောဂါကြောင့်လူမှုစီးပွားရေးအဆောက်အဦယိုယွင်းပျက်စီးလာတာကိုတိုက်တွေ့ရမှာအစိုးရပါဝင်တဲ့အခမ်းကဏ္ဍဟာအလွန်အရေးကြီးကြောင်းအမေရိကန်၊ကနေဒါ၊အနောက်ဥရောပ၊ဂျပန်၊နယူးဇီလန်နဲ့ဩစတြေးလျတို့ပါဝင်တဲ့ OECD အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါလေ။ကျန်းမာရေးပညာရေးစီးပွားရေးအလုပ်အကိုင်စတာတွေမပျက်စီးအောင်ထိန်းသိမ်းနိုင်မှုအတွက်နိုင်ငံရေးခေါင်းဆောင်မှုကောင်းမွန်ဖို့လိုပါတယ်တဲ့။ဒါမှသာတိုက်သူပြည်သားကအစိုးရကိုယုံကြည်လာမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့နိုင်ငံရေးခေါင်းဆောင်မှုကင်းမဲ့နေပါတယ်။ COVID ရောဂါနဲ့ပတ်သက်တဲ့စေတိတ်ပါပညာရှင်အတတ်ပညာရှင်ကျွမ်းကျွသူတွေကိုရှေ့တန်းတင်ပြီးသူတို့ရဲ့အကြံဉာဏ်ကိုနိုင်ငံရေးခေါင်းဆောင်တွေကနားထောင်ကြပါတယ်။ပညာရှင်တွေပါဝင်တဲ့ကော်မတီတွေဟာအစိုးရခေါင်းဆောင်ပိုင်းနဲ့တိုက်ရိုက်ဆက်ဆံပြီးအလုပ်လုပ်ကြပါလေ။သိပ္ပံကော်မတီတွေချပေးတဲ့အစီအစဉ်ကိုအစိုးရကအကောင့်ထည့်ပေါ်ပါလေ။ဗြိတိန်မှာဆိုရင်သိပ္ပံအကြံပေးအဖွဲ့နဲ့အစိုးရအဖွဲ့ဟာအမြဲတမ်းပူးပေါင်းဆောင်ရွက်ပါတယ်။ COVID ရောဂါအချက်အလက်တွေကိုအစိုးရအဖွဲ့နဲ့ဆွေးနွေးပြီးလက်တွေ့လုပ်ကိုင်ဖို့ဆုံးဖြတ်ကြပါလေ
။မြန်မာပြည်မှာ COVID ကာယရောဂါဖြစ်ပွားမှုကို2020မတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်သိရှိရပါတယ်။အဲ့ဒီအချိန်ကစပြီးကာယောဂါကာကွယ်ရေးစစ်ဆေးရေးနဲ့ကုသရေးစင်တာတွေကိုပြင်ဆင်လာခဲ့ပါတယ်ကိုဗစ်ပထမနဲ့ဒုတိယလှိုင်းကိုရင်ဆိုင်ခဲ့ရတဲ့ NLD အစိုးရဟာဆေးပညာရှင်တွေနဲ့လက်တွဲပြီးယောဂါကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ပါတယ်ကိုဗစ်တိုက်ဖျက်ရေးဌာနတွေနဲ့ရိတ်ခါထောက်ပံ့တဲ့အလူရှင်တွေအများအပြားပေါ်ထွက်လာပါတယ်ဆေးရုံကဆရာဝန်နဲ့သူနာပြုတွေဟာမိမိတို့သဘောဆန္ဒလျောက်အိမ်မပြန်ဘဲအလုပ်လုပ်ကြပါတယ်ပြည်သူ့ကျမရေးကိုအစွမ်းကုန်စောင့်ရှောက်မယ်လို့အစိုးရခေါင်းဆောင်ဒေါ်စုကကတိပေးပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူအစိုးရပိသစွာပြည်သူအကျိုးတည်ပိုးနေတာကိုပြည်သူကယုံကြည်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့် NLD အစိုးရရဲ့ကိုဗစ်ကာကွယ်ရေးအစီအစဉ်တွေပြန်ဆိုင်သွားခဲ့ရပါတယ
်။လူဦးရေစံအသာအတွက်အိန္ဒိယတို့ကိုဗစ်ကာကွယ်ဆေးအလုံးရေတန်း30 NLD အစိုးရဝယ်ယူထားတဲ့အနေနဲ့လက်ခံရရှိတဲ့ဈေးတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးထိုးပေးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ကာကွယ်ဆေးထိုးရေးအစီအစဉ်ကတောင်းကနေဖြစ်ကုန်ပါလေ။ဇူလိုင်လကရတဲ့တရုတ်ဆေး3လနဲ့ဩဂုတ်လ10ရက်နေ့ကရတဲ့တက်တန်းကိုတိုင်းနယ်ပြည်နယ်တွေမှာထိုးပေးနေကြောင်းသိရပါတယ်။တက်ကြီးရွယ်အိုတွေ၊ကျန်းမာရေးဝန်ထမ်း၊အစိုးရဝန်ထမ်း၊စေနပ်ဝန်ထမ်းတွေကိုဦးစားပေးအဖြစ်တန်ပတ်ပြီးစေထိုးပင်ရဲလို့ဆိုပါတယ်ဒါပေမဲ့ကုမ္ပဏီအချို့ဟာမိမိဘာသာအစီအစဉ်လုပ်ပြီးအမှုတမ်းတွေကိုကာကွယ်စေထိုးပေးကြောင်းသိရပါတယ
်ဆီယာနာမသိငင်ကလေးကအမေရိကန်ကကိုဗစ်ကာကွယ်ရေးရန်ငွေဒေါ်လာတန်း20ကျော်ထောက်ပံ့ပါတယ်ဆီယာနာသိတဲ့အခါ NLD အရသာအစိုးရကိုပေးတဲ့ဒေါ်လာတန်း40ကျော်ကိုအခြားအဖွဲ့အစည်းတွေကတဆင့်သုံးဆွဲဖို့လွှဲပြောင်းပေးလိုက်ပါတယ်အခုလဲဒေါ်လာတန်း90ကျော်တန်တဲ့ကူညီထောက်ပံ့မှုကိုပြည်သူတွေစီရောက်အောင်ဂျာဂန်အဖွဲ့အစည်းတွေကတဆင့်မျှဝေပေးသွားမယ်လို့ဆိုပါတယ်ရုရှားကစစ်ကောင်စီကိုတိုက်ရိုက်ထောက်ပံ့ပါတယ်ကိုဗစ်ထိုးစေးအလုံး9တန်းစစ်ကောင်စီတောင်းတာကို2တန်းပေးဖို့ရုရှားကကတိပြုပါတယ် တရုတ်ကိုဗစ်ဆေးအလုံးရေ3နန်းခွဲရရှိတဲ့အနေနဲ့တပ်တန်းကိုစစ်ကောင်စီကဝယ်ယူကြောင်းဇူလိုင်24ရက်နေ့ထုတ်စင်ဝါသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းဒေါ်လာ6တန်းထောက်ပံ့ပါတယ
်ခွင့်ပြုချက်မရဘဲကိုဗစ်ကာကွယ်ရေးဆေးထိုးပေးရင်အရေးယူမယ်လို့စစ်ကောင်စီကျန်းမာရေးဌာနကပြောတာကိုဩဂုတ်လ12ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်လောလောဆယ်တော့ကိုဗစ်ကာကွယ်ရေးမှာတရုတ်ကုန်တယ်ကြီးများအသင်းကတရုတ်ဆေးတင်သွင်းခွင့်နဲ့ဖြတ်ပြိုးခွင့်ကိုရရှိထားပြီး SML ဆေးဝါးကုမ္ပဏီကတော့အိန္ဒိယဆေးတင်သွင်းခွင့်နဲ့ဖြတ်ပြိုးခွင့်ကိုရရှိထားပါတယ်တရုတ်ကာကွယ်ဆေးနှစ်ကြိမ်ထိုးရင်ကျပ်9000ခုကျမယ်လို့တရုတ်ကုန်တယ်များအသင်းကကြေညာထားတာကိုလည်းအေယာဝတီသတင်းမှာဖော်ပြပါတယ်အာဆီယံရဲ့ကိုဗစ်ရန်ပုံငွေတွေကရသမျှတောင်းဖို့လဲတချို့မင်းအောင်နိုင်ကညွှန်ကြားထားပါတယ်ဒါပေမဲ့အာနာမသိမီမှာ IMF နိုင်ငံတကာငွေကြေးအဖွဲ့ကလှူထားတဲ့ COVID အလူငွေဒေါ်လာသန်း350ကတော့စရင်ပြောင်းနေတယ်လို့ကုလသမဂ္ဂဝန်ထမ်း Tom Andrew ကထောက်ပြပါတယ်။အာနာသိမ့်တက်နယ်ကင်းဝေးနေတဲ့ဝဒေသမှာမေလကတစ်ကြိမ်ဇွန်လကတစ်ကြိမ်ဒေသခံပြည်သူအားလုံးကိုတရုတ်စိုးရအကူအညီနဲ့ COVID ကာကွယ်ရေးဆင်နှစ်ကြိမ်ထိုးပေးနိုင်ပါတယ်။မြန်မာတပြည်လုံးကိုခြုံကြည့်ရင်တော့ဇန်နဝါရီလကဇွန်လအထိ6လအတွင်းလူဦးရေရဲ့300ခန့်နှုန်းကသာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ရောက်သိရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကဏ္ဍကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ COVID-19 တက်တဲ့အလှိုင်းတံကိုခံနေရချိန်မှာအများအပြားအကူးဆက်ခံရပြီးတော့ဒီလူနာတွေထဲမှာမှနလန်ပြန်ထလာချိန်မှာအဓိကသတိပြုစရာနှစ်ခုရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဘလို့သတိပြုစရာတွေပါလဲ။ဘလို့စီမံကုသပေးနိုင်ပါသလဲ။နယူးယောက်မှာ COVID လူနာတွေကိုကုသပေးနေတယ်လို့မြန်မာပြည်ကလူနာတွေကိုလည်းဖုန်းကနေတဆင့်အကူအညီပေးနေတဲ့ကူးစက်ရောဂါအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျမရေကဏ္ဍမှာတင်ပြပေးမှာပ
ါ။ Okay, ဒေါက်တာဆီယာဖက်ခင်ဗျာ။ကျွန်တော်တို့ဒီမြန်မာနိုင်ငံကအထူးသဖြင့်မြို့ကြီးတွေမှာပေါ့နော်။ COVID-19 ကဒီတစ်ခါတတိယလိုင်းမှာတော်တော်လေးအဖြစ်များခဲ့ကြပြီးတော့အခုဆိုတချို့လဲပြန်ကောင်းလာတဲ့သူတွေ၊နလန်ထလာသူတွေ၊တချို့လဲနလန်ထကျာသူတွေပေါ့နော်။ရှိလာတဲ့အနေအထားမှာဒီနလန်ထကာလအတွက်ဒီသတိပြုဆရာဆိုလို့ရှိရင်ဆရာရေဘာကိုအဓိကစာပြီးတော့ရှင်းပြခြင်းလဲ
သူဖြစ်ပြီးွားတဲ့လူတွေထဲမှာကျွန်တော်တို့အခုနောက်ပိုင်းဒီမှာဆိုရင်တော့တစ်နှစ်ခွဲ experience ရှိလာတဲ့အချိန်မှာဘာတွေတွေ့လာလဲဆိုတော့နာမည်တွေကတော့အမျိုးမျိုးပေးကြပါတယ်လွယ်လွယ်ကူကူနဲ့ပြောရလို့ရှိရင်တော့ long covid လို့ကျွန်တော်တို့သုံးတာပေါ့နော်ဒါပထမဆုံးကျွန်တော်သုံးခဲ့တဲ့နာမည်ဘာလို့ဆိုတော့ဒီ covid ဖြစ်ပြီးတဲ့အခါမှာအဲ့လိုလက္ခဏာကြီးကျန်နေတယ်နော်နောက်တချို့လူတွေကလည်း long hauler ဆိုပြီးတော့သုံးတယ်နောက်တစ်ခုကြတော့လေ post covid syndrome အမျိုးစုံပေါ့နော်ဆိုတော့ကျွန်တော်တို့နဲ့အတူလှုပ်လှုပ်တဲ့တရားဝင်တွေမှာကျွန်တော်တို့တွေ့တယ်ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှင်ကျွန်တော်တို့ covid ဖြစ်ပြီးတော့12ပတ်ပေါ့နော်3လကြာမှဒီ covid symptom တွေဆက်ပြီးပြည်နေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်တို့စပြီးတွေ့လာတာပြီးခဲ့နှစ်6လပိုင်းလောက်တုန်းမှာဒီ Sweden မှာစပြီးတော့ဆရာဝန်တွေကိုလေ့လာတယ်ပေါ့နော်ဖြစ်ထားတဲ့ဆရာဝန်တွေပေါ့နော်30ရာခိုင်နှုန်းပေါ့နော်ဆိုတော့ဒီနေ့တော့များတယ်ကိုရဲ့ပထမဖြစ်ပြီးတော့ရက်60ပေါ့အကုန်လုံးကတော့ကောင်းသွားကြပြီကိုရဲ့မဖျားတော့ဘူးဘာမှမဖြစ်ဒါပေမဲ့သူတို့တဲမှာအကုန်လုံးအဲ့လိုနှုံးတာပေါ့နော်ဖတိလို့ခေါ်တယ်အဲ့ဒီခါကြီးကရှိနေဘာဖြစ်လို့ဘာလို့မသိဘူးအဲ့ဒီလူတွေကိုနောက်ထပ်6လကြာတဲ့အခါမှာဖြတ်ပြီးလေ့လာတဲ့အခါမှာ1500ခန့်နှုန်းလောက်အထိကကျန်နေသေးတယ်ဆိုတော့အယောက်တရာမှာ15ယောက်ဆိုတာလေအယောက်တန်းဆိုလို့ရှိရင်ဒီဆိုတာနံပါတ်ကြီးတစ်ခုဖြစ်သွားတာပေါ့နော
်10ယောက်မှဆိုရင်1000ခွဲပေါ့နော
်ဟုတ်တယ်ခင်ဗျာဆိုတော့ fatigue ဆိုတဲ့ဟာလေတကယ်ဟိုအဲ့ဒီ15ယောက်ခိုင်တော့ကလေသူတို့ရဲ့အလုတ်ကင်မှာဒုက္ခရောက်တယ်ဆိုပြီးတော့ပြောလာကြတာကျွန်တော်လည်းမျက်မြင်ကိုယ်တွေ့ရှိပါတယ်ကျွန်တော်တို့ရဲ့လုတ်ပေါ်ကင်ဘက်အရန်တွတ်တွတ်လက်လက်ရှိနေတဲ့လူတစ်ယောက်ကနေဆိုကျွန်တော်ကနှစ်ပိုင်းပြောင်းသွားတယ်ပေါ့နံပါတ်1က fatigue ဆိုတဲ့တစ်ပိုင်းနောက်တစ်ခုက neuro cognitive အပိုင်းပေါ့ဘုံနောက်ကနေသုံးဖြတ်ချက်ချတဲ့အပိုင်းပေါ့ဘာလဲဆိုတော့အလုတ်တစ်ခုကိုမြန်မြန်ဆန်ဆန်လုတ်နိုင်တာ decision တကူကိုချတာပြက်ပြက်သားသားချနေတာဟိုတွေးဝေငေးမောပြင်းမရှိဘူးတချို့ကိစ္စတွေဆိုဟိုလမ်းချောက်တဲ့ခါမှာအရန်ကို slow ပြက်သွားတယ်ကိုယ့်ရဲ့ decision တွေကအကျန်းကိုကြာလာတယ်ဟိုစကားတစ်ခုတစ်ခုနဲ့ဒီကြားထဲမှာ gap တွေစဉ်းစားပြီးအမျိုးအပိုင်းတွေပါလာတယ်ပေါ့နော
်ဟုတ်ကဲ့နှုံးနေတာပေါ့နော်ဆုံးဖြတ်ချက်ချခက်တယ
်ဟုတ်တယ်ဆိုဒီနှစ်ပိုင်းဟာအဓိကဖြစ်လာတယ်ပေါ့ဆိုတော့ကျွန်တော်တို့က let's face objectively ပေါ့နော် subjectively ကတော့သူကဗဇက်ကနေပြောလာတယ်ဒါပေမဲ့တကယ်လက်တွေ့အရာအဖြစ်ကျွန်တော်တို့လုတ်လိုက်တဲ့ခါမှာ မင်းမင်းရရတခုမှမရှိတခုပဲရှိတာအရင်တော့ Lyme disease ဖြစ်ဘူးတယ်ဆိုတဲ့ evidence ရှိတယ်။ဒီမှာလည်းကျွန်တော်တို့ဒီရောဂါမရှိပါဘူး။ Lyme disease ဆိုတာဒီမှာသမီးဝင်ပေါ်မှာရှိတဲ့အကောင်းနဲ့ kait ပြီးတော့ဖြစ်လေတဲ့ကိစ္စပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနုံးတာနဲ့ဒီဆုံးဖြတ်ခတ်တာအတွက်ပေါ့နော်။အဲ့ဒီအတွက်ဘယ်လိုမျိုးဒီစီမံကုသမှုတွေလုပ်တင်လဲ
။အဲ့ဒါလေးတော်တော်လေးခက်တယ်ကိုရဲဒီလား။အဲ့ဒီနုံးတဲ့ဟာကလေကျွန်တော်တို့စီမာတော့ try လုပ်တဲ့စီရှိတာပေါ့နော်။ဒါပေမဲ့လည်းကောင်းမယ်မကောင်းမယ်ဆိုတာကျွန်တော်တို့လည်းအမှမခံဘူး။ကျွန်တော်တို့မှာသုံးတဲ့တကွာတော့ deloxetine ဆိုတဲ့ဈေးတစ်ခုရှိပါတယ်။မှလို့ကျွန်တော်တို့သုံးတယ်ဆိုတော့ကျွန်တော်တို့ဒီခုနပြောဆိုပဲကျွန်တော် Lyme disease မှာအဲ့ဒါနဲ့သုံးခဲ့တဲ့ဟာပေါ်မှာမူတည်ပြီးတော့ရခဲ့တဲ့ data လေးကိုမူတည်ပြီးတော့လုပ်ခဲ့ကြပါလား။အောင်မြင်လားဆိုတော့အောင်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့လည်းတချို့လူတွေကတော့သက်သာတယ်လို့တော့ပြောပါတယ်။ဒါတစ်ပိုင်းပေါ့နော်။နောက်ထပ်တစ်ပိုင်းကတော့အဲ့ဒီလူတွေအကုန်လုံးကျွန်တော် vaccine ထိုးပါတယ်။ဘာဖြစ်လို့လဲဆိုတော့Moderna and Pfizer AstraZeneca လည်းပါပါတယ် Johnson & Johnson လည်းပါပါတယ်ဒီအခုလက်ရှိ vaccine လေးမျိုးဒီ targeted to the spike protein ကို block လုပ်တဲ့ antibody ကိုပေါ်တာပါဆိုတော့ဒီကောင်တွေသွားပြီး block လုပ်လို့ရှိရင်တတ်နိုင်သလောက်ဒီ symptom တွေကျသွားနိုင်သလားပေါ့ဒါတစ်ပိုင်းနံပါတ်2တစ်ပိုင်းကဒီလူတွေကအရင်တော့ရခဲ့တယ် variant ဆိုမကာကွယ်ပါဘူးဆိုတော့အဲ့လို variant ဆိုရလို့ရှိရင်ဒီကောင်တွေတခါ another spike တွေထပ်ပြီးတော့ဘိုင်းလုံးပါလေ AC ကိုထပ်ပိုင်းလို့ရှင်ထပ်ပြီးတော့စင်တန်တွေပို့ဆိုးมาပေါ့ဆိုတော့အဲ့ဒီတစ်ခုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကတော်တော်များများကိုအကုန်လုံးနှီးပါပေါ့တော့ဗိုက်ဆင်းကိုရအောင်ထိုးထိုးခိုင်းပါတယ်အာထိုးပြီးလို့အဲ့ဒီစင်တန်တွေပျောက်သွားတဲ့လူတွေလည်းရှိပါတယ်ဒါဟိုလက်ထရေချာတွေမှာလည်းအခုလက်ရှိဟိုကျွန်တော်တို့ခေါ်တဲ့ PubMed လို့ခေါ်တာပေါ့နော်အဲ့ဒီထဲမှာသူတို့ပြောတဲ့အရဆို80ရာခိုင်နှုန်းနှီးပါအထိတော့လူတို့ဗိုက်ဆင်းနဲ့လုံးကြည့်လိုက်လို့ရှင်ဒီစင်တန်တွေပျောက်တယ်လို့ပြောတယ်ဒါပေမဲ့100ရာခိုင်နှုန်းထိကတော့မပျောက်သေးပါဘူးဆိုတော့ကျွန်တော်တို့နားလေတဲ့တပိုင်းကတော့ autoantibodies ကိုခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ cell တွေကနေတစ်ဆင့် antibody တွေထွက်လာတာ။ကိုယ်ပြန်ပြီးတော့ဒုက္ခလာပြန်ပေးနေတာ။ဆိုတော့ကျွန်တော်တို့ technique ကတော့နှစ်ခုပဲပေါ့။အဲ့ဒီလူနာတွေကိုကျွန်တော်တို့ကတစ်ချက်ကတော့နားထောင်နေပါ symptom တွေရသလဲပေါ့နော်။နံပါတ်1ကတော့တတ်နိုင်သလောက်စားတယ်ကြိုက်အဲ့ the loss sitting ဆိုတဲ့စီကို try ကြည့်ပါတယ်။ဒါပေမဲ့အကုန်လုံးကတော့ကျွန်တော်တို့လုံးဝ recommended လုပ်တာဖြစ်နိုင်လို့ရှိရင်ရအောင်ကျွန်တော်တို့စေကမ်းပါတယ်ထိုးပေးတာကတော့ the vaccine ကိုတော့ကျွန်တော်တို့ထိုးပေးပါတယ်။ဒီ fatigue ကတော့အရန်ကိုတရားမှာ9ရောက်လောက်ကြာရင်တော့မှတော်တော်လေးကို damage ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်။ဘာလို့လဲဆိုတော့ဟိုအလုံးမလုံးနိုင်တော့လို့ရှိရင်အနောက်အခြားသောဖြစ်လာနိုင်တဲ့သင့်ပွားပြဿနာတွေအများကြီးကြံလာပါတော့။အလုံးမလုံးနိုင်လို့ဆိုရင်အလုပ်ပိုင်ချေကဘယ်အလုပ်ခံတော့မှအလုပ်ပြုတ်လို့ရှိရင်မိသားစုတွေရှိတယ်။ဆိုအမျိုးမျိုးအပိုင်းတွေပါလာတယ်။ဟိုကျွန်တော်တို့တငယ်ချင်းအပိုင်းတွေမှာလည်းတွေ့နေရတယ်။တကယ်ကိုအလုံးမလုံးနိုင်တော့လား။ဟိုအလုံးမလုံးနိုင်ဘူးဆိုတာ
ဟုတ်ကဲ့ဒီ
ဟိုတိတိတတ်တာ
စိတ်ပိုင်းဆိုင်ရာမတန်ဆွမ်းဖြစ်သွားတယ်လို့ပေါ့နော်
ဟုတ်တယ်စိတ်အဓိကသူတို့စိတ်ထဲမှာလေဒီဘိုင်းပေါ့
ဟုတ်ဒီနုံးလာပြီလို့ရှိရင်နောက်တစ်ခုကတော့ဒီဆုံးဖြတ်ရတွေ့ဝေပြီးတော့နှေးကွေလေးလံနေတာပေါ့နော်ဘယ်လိုမျိုးသူ့အတွက်စီမံပေးတယ်လဲ
သူတို့လေကျွန်တော်ကအတက်နိုင်ဆုံးပေါ့နော်သူတို့ကတော့ကျွန်တော်တို့ဒီဥစားရေးခိုင်းနေကိုရတခါလေးကြားလို့ရှိရင်ဆရာအေးကနေလာပြတယ်ဆိုတော့ကျွန်တော်တို့က group လို့ဟာမျိုးရှိကြတယ်ပေါ့နော် psychotherapy တယောက်ရှိတယ် neurologist ဆိုတဲ့ဦးနှောက်နဲ့အာယုံကြောကိုကြည့်တဲ့လူတယောက်ရှိတယ် cardiologist နှလုံးကိုကြည့်တဲ့လူတယောက်ရှိတယ်ကျွန်တော်တို့လိုမျိုးဥစားယောဂကြည့်တဲ့လူတယောက်ရှိတယ်ဆိုတော့သူတို့ကိုအရန်ကိုနှုံးနေတဲ့ fatigue ဆိုလို့ရှိရင်အမှအခုနကကျွန်တော်ပြောသလိုပဲအစီသေးလေးတွေပေးကြည့်တယ်နောက်တစ်ခုကတော့သူတို့အတက်နိုင်ဆုံးကိုယ့်ရဲ့အလုပ်မှာပြန်ပြီးတော့ occupy ဖြစ်အောင်လုပ်ပေးတယ်သူနည်းနည်းများပြန်ပြီးတော့ environment ကို adjust ပေါ့နော်ပြန်လုပ်လာနိုင်သလားပေါ့လေဟိုအိမ်မှာပဲတစ်ချိန်လုံးခွေပြီးတော့နေတာမျိုးတွေတော့ဒါမျိုးတွေကိုတော့အားမပေးဘူးပေါ့လေကျွန်တော်တို့ quit down နေဆိုရင်လည်းကျွန်တော်တို့ကဘာဖြစ်လို့ယူချင်ရတာလဲမင်းကလုပ်နိုင်တာပဲတော့လုပ်ကြည့်စမ်းပါအောင်ဟို account back ကိုပို့ပြီးတော့သူတို့လုပ်စေချင်တယ်ဟိုမကောင်းတာကိုကျွန်တော်တို့ကတတ်နိုင်သလောက်ကိုရှောင်ပေးတယ်ဥပမာဒီအလုပ်ကညတော့အလုပ်တစ်ခုကိုလုပ်ရတယ်ဆိုလို့ရှိရင်နေ့ဘက်ကိုအလုပ်ကိုပြောင်းကြည့်ပါလားဒါမှမဟုတ်လို့ရှိရင်တန်ချင်းဘက်ကိုသွားပြီးတော့လှုပ်ကြည့်ပါလားဆိုဒီလိုမျိုးတွေပေါ့နော်ဟိုကောင်းလာနိုင်တယ်ဆိုတဲ့အပိုင်းကိုကျွန်တော်ကပို့ပြီးတော့ပြော data တွေပြရတယ်ဘယ်မှာကြည့်တရားမှာ80တောင်ကောင်းတယ်ခင်ဗျာ vaccine မတူရသေးဘူးသွားပြန်ထိုးလိုက်ပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အကျမရဲ့ခန္ဓာကိုနားဆင်ခဲ့ကြတာပါအခုတော့ Fever Wine တော်အသားရဲ့စီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံမြို့နယ်မထောကျေးရွာအုပ်စုရဲမှာရှိတဲ့ရွာသားတွေကို၂ရက်အတွင်းအပီးရှောင်ပေးဖို့စစ်ကောင်စီတပ်နဲ့ PGF ပူးပေါင်းတပ်တွေကတတိပေးပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေကြောင့်ရွာသားတွေထိမှန်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေရဲ့ပါတီပိုင်းရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့စစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖပွန်ခရိုင် KNU ကရင်မျိုးသားစီယုံတပ်မဟာငါဖပုံမြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကို၂ရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်သတိပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မှာအဲ့ဒီမထောကျေးရွာအုပ်စုမှာရှိတဲ့ထွီသီးဦးနဲ့မထောရွာကြားမှာနယ်မြေခံ KNLE တပ်ဟန်ငါးနဲ့စစ်ကောင်စီ BGF ပူးပေါင်းတပ်တွေအကြားပစ်ခတ်မှုရှိတယ်လို့ KNLE ဘက်ကထပ်မံပစ်ပါကတွေ့ရှိသူအားလုံးကိုအကုန်ပြန်ပစ်မှာဖြစ်တာကြောင့်ရွာမှာနေထိုင်တဲ့သူတွေအနေနဲ့ရွာကနေရှောင်ထားပေးဖို့စစ်ကောင်စီတပ်ဘက်ကပြောတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ဘက်ကတတိပေးပြောဆိုထားတာတွေကြောင့်ရွာသားတချို့တခြားရွာတွေမှာတွားရောက်တင်းရှောင်နေကြပါတယ်။လက်ရှိအချိန် KNU တပ်မဟာ9မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေကစစ်ရဲလှုပ်ရှားမှုတွေကိုနှီးပြူဟာကြကြလှုပ်ဆောင်လာပြီးတပ်အင်အားစစ်ဘက်ဆိုင်ရာသုံးပစ္စည်းများထပ်မံဖြည့်လာတယ်လို့လည်း KNU တပ်မဟာ9ဘက်ကအခုလ14ရက်နေ့မှာထုတ်ပြန်ထားတာရှိပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်းမဲမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကဩဂုတ်လ18ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ကွန်ရွာသားလူကြီးစံထိမှန်တန်ရာရရှိပြီးနေအိမ်နှလုံးထိမှန်ပျက်စီးခဲ့တယ်လို့ဒေသခံလူကပြောပါတယ်။ဩဂုတ်လ10ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ပန်ကွန်ပန်ဆန်မန်ဖြတ်ရွာသား900ကျော်နန်းဆောင်ကြီးရွာမိုင်းတင်ကြီးရွာနဲ့ကျူရှောကြီးရွာဘုံကြီးကျောင်းတွေမှာစစ်ရှောင်ခိုးလုံနေကြရပါတယ်။လက်ရှိကျောင်းမဲမြို့မှာရှိတဲ့စစ်ရှောင်စုစုပေါင်း1000ကျော်ဟာမိုးကာဝတ်ထိုင်နဲ့စားတောက်ဖွဲ့ရာတွေလိုအပ်နေတယ်လို့သိရပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာမြန်မာစစ်တပ်ကနေထိတွေ့တိုက်ခိုက်မှုစီးမြင်အရမိမိကိုယ်ကိုခုခံပိုင်ခွင့်နဲ့အညီတောင်းကျမ်းလူတွေကိုပြန်လည်တုံ့ပြန်ပစ်ခတ်သွားမယ်လို့ရွာတွေမှာလက်လံကြေညာခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်ပြီးရွာတွေကနေစွန့်ခွာထွက်ပြေးနေကြပါတယ်။နယ်မြေခံခလာရ58တပ်ရင်းကိုဇူလိုင်လ29ရက်နေ့ကနေဩဂုတ်လ14ရက်နေ့အတွင်းလက်နက်ကင်အဖွဲ့အစည်းတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့အကြိမ်ကြိမ်လာရောက်ပစ်ခတ်တိုက်ခိုက်တာကြောင့်ပြန်လည်တုံ့ပြန်ပစ်ခတ်သွားမှာဖြစ်တဲ့အတွက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာပြည်သူတွေအနေနဲ့ဘေးကင်းလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့လက်လံကြေညာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ14ရက်နေ့ကစပြီးဝိုင်းမော်မြို့နယ်ထဲကမဒိန်ခက်ကွမ်းလဘန်နဲ့တံပောင်ကြီးရွာတွေကဒေသခံပြည်သူတွေကြောက်လန့်ပြီးနှိဆက်ရဝိုင်းမော်မြို့နယ်မြစ်ချင်းနှမြို့တွေကိုထွက်ပြေးတင်းချောင်နေကြတယ်လို့ရမီရဖတ်တူကပြောပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဦးစွန်းတောင်ကြီးရွာကနွားကျောင်းနေတဲ့ဒေသခံမျိုးမျိုးရာတူမြေမြုပ်မိုင်းနေမိတဲ့အတွက်ညာဘက်ရှေ့တော့ပြတ်သွားပြီးစစ်တွေဆေးရုံမှာအေးပေါ်ဆေးကုသမှုခံယူနေရပါတယ်။မိုင်းနေမိတူဟာဦးအောင်သိန်းစားဆိုသူဖြစ်ပြီးဩဂတ်လ18ရက်နေ့နေ့လယ်ပိုင်းကနိုင်ရကုန်းရွာမှာနွားကျောင်းနေစဉ်အခုလိုမိုင်းနှမိတာဖြစ်တယ်လို့ကြေးရောင်သားတွေကပြောပါတယ်။အခုမိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်တပ်တွေအများအားတပ်ဆွဲထားတဲ့နေရာဖြစ်တယ်လို့ကြောက်တော်မြောက်တက်နဲ့လဲတောင်ကျောတဆက်တဲ့အနီးကရှိနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားချိန်ကနေဒီနေ့ဇူလိုင်လကုန်ပိုင်းအထိစစ်လက်ကျန်လက်နက်ပောက်ကွဲမှုကြောင့်သေဆုံးသူ49ဦးနဲ့ကလေးငယ်တွေပါဝင်ထိခိုက်ဒဏ်ရာရသူ81ဦးရှိခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့စီးရင်ရသိရပါတယ်
။မွန်ပြည်နယ်ရေးမြို့နယ်အစင်ကြီးရွာပြည်ခိုင်ဖြိုးပါတီခေါင်းဆောင်တဦးဖြစ်သူဦးကိုကိုအသက်50တနည်းဟာသူ့ရဲ့ဥယျင်ချမ်းသွားတဲ့ကားလမ်းဘေးမှာဩဂုတ်လ16ရက်နေ့ညနေပိုင်းကထိုးသွင်းဒဏ်ရာနဲ့လဲကျနေတာကိုတွေ့ရပြီးရေးမြို့နယ်စေယုံကြီးအရောက်မှာတေဆုံသွားခဲ့ပါတယ်။အစင်ကြီးရွာဝယ်ပွဲ
ဖေဝေးရက်ကလန်ဘေးမှာဥကိုကိုဟာဝဲဘက်ရင်အောင်မှာထိုးသွင်းဒဏ်ရာတစ်ချက်နဲ့ပက်လက်လာလဲကြနေတာလို့သွားရောက်ကြည့်ရှုခဲ့တဲ့ဇနီးဖြစ်သူဒေါ်မမိုးဝင်းကပြောပါတယ်အခင်းမဖြစ်ပွားမီနိုင်ပိုင်အလိုမှာသူ့ရဲ့ဥယင်ချံကိုဆိုင်ခဲ့နဲ့တူးတဲ့ထွက်သွားရာကနေလက်တယ်မပေါ်ပဲလှုပ်ချံခံရပြီးတည်ဆုံသွားရတာဖြစ်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှာရဲစခန ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဥပဒေနီးဥပဒေတွေနဲ့အညီစနစ်တကျဆောင်ရွက်ထားမှုတွေကိုစစ်ဆေးသွားမယ်လို့ဩဂတ်လ12ရက်နေ့ကထုတ်ပြန်လာပါတယ်။အဲ့ဒီပေါ်တိုင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးအကဲခတ်သူတွေကဘလို့မြင်ပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရွေးကောက်ပွဲကာလမှာလဲကိုဗစ် -19 နဲ့လူစုလူဝေးမလောက်ရပဲကျင်းပခဲ့ရသလိုလက်ရှိမှာရုံးလဲပိတ်ထားရတာကြာနေပြီဖြစ်တဲ့အတွက်ဒီလိုခက်ခဲကာလမှာစီးရင်စစ်မယ်ဆိုတာဟာနိုင်ငံရေးပါတီတွေကိုဒုက္ခပေးသလိုဖြစ်နေတယ်လို့ SNLD ထွေထွေတွင်းမှုဆိုင်းလိုက်ကအခုလိုပဲပြောပါတယ်
ကယ်လိုများနာစကားကနိုင်ငံရေးပါတီတွေကိုဆက်ဖြတ်ဖို့ဒါမှမဟုတ်အရေးယူဖို့လည်းအစလာတယ်ဆိုလို့ရှိရင်ထောက်ထားတဲ့အနေနဲ့အဆုံးပြေလို့ရအောင်ဒီစဉ်တဲ့လည်းပြန်ပါလေအခုလိုမျိုးနိုင်ငံကတအားဆုတ်ဆွေးနေပြီးတော့မှနောက်အာဏာရယူထားတဲ့အပိုင်းကလည်းပဲဒါတရားဝင်လို့ဖားပြမဟုတ်ဘူးဆိုတဲ့အတွက်နိုင်ငံရေးပါတီတွေကအင်တန်ကိုဆက်ခဲပါလေသူဦးနဲ့တူဆက်ဆွေးပြုဖို့အစည်းအဝေးလုပ်ဖို့တော့မှအဆင်မပြေတဲ့ကာလမှာအခုလိုမျိုးငွေကြေးစစ်တာမျိုးတခြားစီးရင်
ဒါပေမဲ့ပါတီရန်ပုံငွေပိုင်ဆိုင်မှုတစုံတရာမရှိတဲ့မွန်ညင်ညွတ်ရေးပါတီ MUB ကတော့ဘာပြဿနာမှမရှိဘူးလို့ပြောခွင့်ရပုဂ္ဂိုလ်နိုင်တလညီကအခုလိုဆိုပါတယ
်။ခြားပါတီတော့မသိဘူးကကျွန်တော်ပါတီမှာတော့အခက်အခဲတော့မရှိဘူးပဲကျွန်တော်ပိုင်ဆိုင်မှုပစ္စည်းဆိုတာဘာမှလည်းမရှိဘူးလေ။သင်ကြားတော့လည်းကျွန်တော်တို့မှကြားတော့ကျွန်တော်မှဟိုဘောနော်ဒီ second hand lobby ဆိုတော့ဘာမှဆက်ကင်းဘူး။ယူနေတယ်မှာလည်းသူတို့မှကြားတော့ဒီ covid ချိန်မှာဆိုတော့ရမုံငူတုံးဆဲမှုကရှိတဲ့လောက်ပဲလေ
။အာနာသိန်းစစ်ကောင်စီအနေနဲ့လက်ရှိနေသားမှာ NLD ထိပ်ပိုင်းခေါင်းဆောင်အားလုံးကိုအကြောင်းမျိုးမျိုးပြပြီးဖမ်းဆီးထားတာဖြစ်တာမို့ပါတီလုံးဝဖျက်တိန်တာကြီးညာဖို့အစ်စ်တစ်စီပဲကြံတော့တယ်လို့မြန်မာနိုင်ငံရေးလိလသုံးတတ်သူဦးတန်းစိုးနိုင်ကအခုလိုပဲဆိုပါတယ်
။အဲ့ဒါကြီးရွေးချက်ကဘာလဲဆိုတော့ NLD ပါတီထပ်ပြီးရွေးမခံရအောင်လုပ်နေကြ။အဲသူက NLD ပါတီကိုလုံးဝကျသိညောင်းကျညာဘူးအဆင့်တစ်ဆင့်ပဲလို့ရတာပ
ါနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်18နဲ့ဤဥပဒေ23တို့အရပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ခွဲစစ်စစ်တို့ဟာသက်ဆိုင်ရာအစိုးရဌာနအဖွဲ့စည်းတွေရဲ့အကူအညီကိုရယူပြီးနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းစည်းရင်းတွေကိုမကြာမီစစ်ဆေးသွားမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအခုအခါမှာတော့ကိုဗစ် -19 ကူးစက်ရောဂါကြောင့်အပြင်ထွက်လို့မရတဲ့အပြင်သူတို့ကိုပံ့ပိုးထောက်ပံ့ပေးနေတဲ့နိုင်ငံကအဖွဲ့အစည်းတွေကလည်းပြည်내အစိုးရကထောက်ပံ့မှုတွေကိုကန့်သတ်လိုက်တဲ့အတွက်စခန်းတွေမှာစာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
မောင်ဦးမျိုးနဲ့တင်ညိုဒုက္ခသည်စခန်းမှာရပ်ပတ်ရတော့အကူအညီမရရင်ဒုက္ခသည်တွေအငဲပဲကြုံနိုင်တယ်လို့ဒေသခံတို့ဖြစ်သူကိုခိုင်မန့်ကရခိုင်ပါသားနဲ့အခုလိုပြောပါတယ
်အခုက ICRC ကလည်းတော့
အခုက ICRC လည်းဆန်ထောက်ပမှုနဲလာတယ်တခြားနေရာတွေကလည်းနေပါတယ်အဲ့ဒါကြောင့်စိုက်ရီတောက်ရီကအခက်ကြုံနေရတယ်လို့ကျွန်တော်တို့သိရပါတယ်အခုစားတော့ရေးဦးတော့လက်ကြံလေးရှိတယ်နဲ့အခုရက်ပိုင်းအတွက်စခန်းတာဝန်ခံတွေကဖြည့်ရှင်းနေကြပါတယ်ဒီလိုရက်သားရှည်သွားမယ်ဆိုရင်စားတော့ရေးတဲ့အတော့ကိုဒုက္ခရောက်မယ်လို့စခန်းတာဝန်ခံတွေကပြောကြတယ
်ဒုက္ခသည်တွေရဲ့စားတော့ရဲ့အခခဲကိုလက်တလော့ဖြည့်ရှင်းဖို့တော့အလူရှင်တွေရဲ့အကူအညီနဲ့အရေးဖားအဖွဲ့စိတ်တွေနဲ့ပရဟိတအဖွဲ့တွေစော်ရောက်ကူညီနေပေမဲ့ရေရေအတွက်စိုးရမပါဘဲထောက်ပံ့ဖို့မဖြစ်နိုင်ဘူးလို့အကူအညီပေးနေသူတွေကပြောပါတယ်ညောင်ရှောက်စခန်းတာဝန်ခံကိုခိုင်မြော့အောင်ကတော့ဒုက္ခသည်တွေတို့အမြင်ဆုံးအကူအညီရအောင်အစိုးရအနေနဲ့စီစဉ်ပေးရှင်တယ်လို့ဆိုပါတယ
်ကိုခိုင်ကလည်းဟိုဆိုးဆိုးဝတ်ဖြစ်နေတဲ့အချိန်မှာဒီကျားအနေနဲ့လည်းဒီစီဆောင်တွေကိုဒီဒုက္ခရောက်နေတဲ့သူတွေကိုဒီကိုခိုင်တလားမှာဒီထောက်ပံ့နေရအောင်အမြင်ဆုံးအကူအညီဆောင်ရွက်ပေးရှင်ပါတယ်ကို
စိုက်ရှောက်စခန်းကဒုက္ခသည်တွေကိုကူညီနေတဲ့ နိုင်ငံတကာကရခိုင်နယ်အဖွဲ့ ICRC အပါအဝင်တခါနိုင်ငံတကာအဖွဲ့စစ်တွေရဲ့ရိခထောက်ပံ့မှုအစီအစဉ်တွေကိုဩဂုတ်လ13ရက်နေ့မှာပြည်내အစိုးရကရဲစိုက်ခဲ့တာပါ။ကြောက်တော်မြို့နယ်နဲ့ပလောဝါမြို့နယ်အစက်မှာရှိတဲ့ငတရန်စိုက်ပစ်ရှောက်စခန်းကိုမကရသိမေကသွားရောက်လှူဒန်းခဲ့တဲ့ဝီလော့ကြောက်တော်လူမှုကွန်မြူနတီအဖွဲ့ဝင်တဦးကသူတို့မြန်တက်ခဲ့ရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ငတရန်စိုက်ပစ်ရှောက်
ငတရန်စစ်ဆောင်တွေရဲ့လက်ရှိခက်ခဲကတော့သူတို့ကလက်ရှိကိုဗစ်ကာလမှာအလုပ်ကိုင်ကလည်းမရှိလက်ရှိအနေထားကမီတာစုတစုစီဆန်နုစီဘူးတဘူးနှဘူးနဲ့မြစ်တွေများကြီးချက်ပြီးတော့စားရတဲ့အချိန်ဒီမှာရှိနေပါတယ်အဲ့ဒီမှာပေါ့
ကဲယောဂါကခက်ခဲဖြစ်နေတဲ့ပြည်သူတွေကိုအမြတ်ဆုံးကူညီထောက်ပံ့ပေးဖို့အပါအဝင်အခြား၅ချက်ကိုရခိုင်အမျိုးသားပါတီ ANP ကပြည်내အစိုးရကိုဒီလဆေးရနဲ့ကအိတ်ဖုံးပေးစာရေးသားတောက်ဆိုထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်ဖပွန်ခရိုင်ခရိုင်ညိုတပ်မဟာငါဖပွန်မြို့နယ်မထောကျေးရွာအုပ်စုမှရှိတဲ့ရွာသားတွေကိုနေရက်အတွင်းအပြည့်ရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်တရီပေးပြောဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်ထဲမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘန်ကွန်ရွာသားတဦးကြီးစားထိမှန်တန်ရာရပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းဒေသဒေတာတွေမှာဖြစ်ပွားနေတဲ့အကြောင်းအရာတွေကို Fever Wine Dot သားတွေကတင်ဆက်ပေးခဲ့တာပါ။ VW ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@vwnews.com ကိုစာရေးသားနိုင်ပါတယ်။ဒီနေ့ညနေ 9:00 ခွဲကနေ 10:00 အထိ VW အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာလိုင်းနိုမီတာ19 25 32တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။VOA American တန်ရဲ့အတန်းနဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
် Afghanistan နိုင်ငံကနေထွက်ခွာလို့တဲ့ American နိုင်ငံသားတွေအားလုံးဘေးကင်းလုံခြုံတဲ့အထိ American တွေဆက်ရှိနေဦးမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကြေပေးပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖိယိုပြဲချင်းတွေကြုံရရမယ်လေအမေရိကန်တပ်တွေရုတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်လို့သမ္မတကသူ့ဆုံးဖြတ်ချက်အတိုင်းအခိုင်အမာရပ်တည်ထားတာပါတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာဖိယိုပြဲချင်းတွေဟာကြိုတင်မျှော်မှန်းထားလို့မရနိုင်တဲ့အကြောင်းလဲအမေရိကန်ရုတ်သံ ABC နဲ့မင်းမြန်းကမှသမ္မတကကာကွယ်ပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာမဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေဩဂုတ်လကနောက်ဆုံးထားထွက်ခွာနိုင်မှုရည်မှန်းထားပြီးအခုကကဘူးမျိုးတော်ကနိုင်ငံတကာလေဆိပ်ကိုလည်းအမေရိကန်စစ်တပ်ကထိန်းချုပ်ထားကြောင်းသမ္မတကပြောခဲ့တာပါ။ဩဂုတ်လကငါးဆကဲထုတ်နိုင်သူ12,000ရှိပြီလို့လည်းပင်တဂွန်စစ်ဌာနချုပ်ကအတည်ပြုထားပါတယ်။ဒါပေမဲ့လည်းတာလီဘန်ရဲ့စစ်ဆေးရေးခိတ်တွေကြောင့်အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေလေဆိပ်ကိုရောက်သွားဖို့အခက်အခဲတွေ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အမေရိကန်ကတော့စစ်ဆေးခိတ်တွေကိုဖယ်ရှားပေးဖို့တာလီဘန်တပ်မှုတွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာသပတေးနေ့သတင်းစာရှင်းလင်းမှာပြောဆိုထားပါတယ်။ကိုဗစ်ကာယောဂါနဲ့နိုင်ငံရေးချက်တဲတွေချုပ်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကတိုက်တွန်းလိုက်ပါတယ်။မြန်မာနဲ့ကမ္ဘာဝန်းကလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေသူတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အကြောင်းနဲ့အထင်ကြီးလေးစားတဲ့အကြောင်းလဲကြာသပတေးနေ့မှာကြေညာတဲ့ကမ္ဘာလူသားချင်းစာနာထောက်ထားရေးအထိမ်းအမှတ်နေ့အဖြစ်အမေရိကန်တိုင်ယုံကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြခဲ့တာပါ။ EU ရဲ့ထုတ်ပြန်ချက်မှာတော့စာနာမှုအကူအညီပေးဖို့ဆွမ်းဆွမ်းတမန်ကြိုးပမ်းနေကြတဲ့တန်ဖိုးရှိသူတွေကိုပြစ်မှတ်မထားဖို့လဲသတိပေးထားပါတယ်။အမျိုးသမီးနဲ့ကလေးတွေအများစုပါဝင်ရေချောင်းကနေထွက်ပြေးကြတဲ့ရွန်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်ဟာအဆိုးဆုံးနှစ်တစ်နှစ်ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်တွေကိုဖြတ်သန်းပြီးရေချောင်းခီးသွားသူတွေအတွက်2020ပြည့်နှစ်ဟာအသေးအပြောက်အများဆုံးဖြစ်မှတ်တမ်းဝင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ကြာစာပြင်းတွေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရမ်းမွန်ပါအတန်လွင့်အင်ဂျင်နီယာတွေကတော့ Jamie Cook နဲ့ Zubel Elderup တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းဘေးရန်နဲ့မျိုးမျိုးကခင်ဝေးကြပါစေကျွန်မခင်မျိုးသက်ပါ
This program